ဗုဒ္ဓဘုရားကကျင်းပတဲ့မလေးရှားအထွေထွေရွေးကောက်ပွဲမှာအသက်62နှစ်အရွယ်အတိုက်ခံကောင်းဆောင်ဝန်ကြီးချုပ်ဟောင်းမဟာတီယာမိုဟာမက်ပြန်ပြီးအနိုင်ရရှိသွားတဲ့အတွက်ကဘာကအံ့အားတင်ခဲ့ပါတယ်။ရွေးကောက်ပွဲမှာမဟာတီယာနဲ့သူ့ရဲ့မျှော်လင့်ခြင်းမဟာမိတ်အဖွဲ့အတိုက်ခံတပ်ပေါင်းစုပါတီကနေလွှတ်တော်အမတ်နေရာ115နေရာ115နေရာရရှိခဲ့ပြီးဝန်ကြီးချုပ်နာဂျစ်ရာဇက်ရဲ့ National Front Coalition အမျိုးသားတပ်ဦးပါတီကတော့အမတ်နေရာ89နေရာပဲရရှိခဲ့ပါတယ်။အမျိုးသားတပ်ဦးပါတီအနေနဲ့လူမှုမဲမှာရှုံးနေပေမဲ့လွှတ်တော်ထဲမှာတော့စက်ပြီးထင်းချုံနိုင်လိမ့်မယ်လို့ကြွမ်းကျင်သူတွေကမျှော်လင့်ကြတာပါ။ဒါပေမဲ့အခုတော့ဝင်းကြီးချုပ်နာဂျစ်ပါတီလုံးဝရှုံးနေခဲ့ပါတယ်။နာဂျစ်ဟာနိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုဘဏ္ဍာကိုအကြီးအကျယ်အလွဲသုံးစားလုပ်မှုအရှုပ်တော်ပုံအပြင်ကျေးလက်စည်းရဲသားတွေကိုပိုးပြီးထိခိုက်စေတဲ့ကုံရောင်းကွန်ကောက်ခံတဲ့ကိစ္စတွေကြောင့်လူကြိုက်နည်းလာပေမဲ့အဆုံးမပြေပဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တာပါ။ဒါအပြင်အမားရွံ့တစုံတရာမလုပ်ခဲ့ကြောင်းလည်းသူကငြင်းဆိုခဲ့ပါရဲ့။မဟာတရားကတော့နိုင်ငံရေးအတိုက်ခံတွေကိုလက်စားချေတုံ့ပြန်တာမျိုးလုပ်မှာမဟုတ်ဘူးလို့ပြောပေမဲ့တရားဥပဒေစိုးမိုးရေးကတော့ထိမ့်သိမ်းဆောင်ရွက်မှာဖြစ်တယ်လို့ကတိပေးပြောဆိုခဲ့ပါရဲ့။မဟာတရားဟာ1981ခုနှစ်ကနေ2003ခုနှစ်အထိဝင်ကြီးချုပ်တဦးအနေနဲ့မလေးရှားနိုင်ငံကိုအာဏာရှင်ဆက်ဆက်အုပ်ချုပ်ခဲ့ပေမဲ့စီးပွားရေးအရဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာအတိမတ်ပြုခံခဲ့ရပါတယ်ရှင်။